မင်းဒီကတတိပြန်တရားအထုတဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျူတရားကိုမင်းရပြည်ပြောတယ်တကယ်တော့ဒီတတိပြန်တရားတွေဟာမိမိတို့အတွက်တကယ်အကူတိုက်အကူရဖြစ်ပါတယ်တကယ်မြတ်စွာဘုရားဟောထားတဲ့အတိုင်းယူယူတည်တည်နဲ့လိုက်နာပြီးတော့ကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်မှာဘုရားရှင်ကိုယ်တော်မြတ်ကြီးကအကျိုးတရားတွေရတယ်ဆိုတာကိုတရားကြီးညာပြီးတော့လက်စွာပြောခေါ်တယ်တတ္တနာဝိတုဒ္ဓိယစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးပေါ့တကယ်အထုလို့စိတ်တည်ငြိမ်မှုတမာရီရပြီဆိုရင်တကယ်စိတ်ရဲ့အငြိအကြေးတွေအားလုံးစင်ကြယ်သွားမရှိမှပဲနေရင်ဒီစိတ်ရဲ့အငြိအကြေးတွေဟာပဲပေါင်းစုံကဝင်နေတာမျက်စိဘောက်ကလည်းအစင်ကောင်းကောင်းလေးမြင်ရရင်သဘောကျနှစ်သက်မှုလောဘကိလေသာလူမရှိရတဲ့အစင်းအာယုဆိုရင်သဘောမကျဘူးဆိုတဲ့ဒေါသပြည်နေတာ။ဉာဏ်စီဘောက်ကလည်းဝင်နေတာ။နာဘောက်ကလည်းဒီတိုင်းပဲ။ဒီတိုင်းမရှိမှပဲနဲ့နေကြည့်ပေါ့။နာဘောက်ကလည်းမကောင်းတဲ့အတိုင်းကြာရင်သဘောကျ။မကောင်းတဲ့အတိုင်းကြာရင်သဘောမကျ။နာဘောက်ကလည်းဝင်နေတာလေကိလေသာတွေ။နှာခေါင်းဘောက်ကလည်းဒီတိုင်းပဲဝင်နေတာ။ဝိရဏဏနဲ့စပြီးတော့သဘောကျတယ်သဘောမကျတယ်။လေယာဘောက်ကလည်းဒီလိုပဲအာရတွေစသုံးရတာနဲ့စပြီးတော့လောဘဒေါသတွေဝင်နေတာကိုတွေးကြည့်စိတ်ကိုစဉ်းစားကြည့်စီဟာလို့အဲဒီကိလေသာဆိုတဲ့အညစ်အကြေးတွေဒီသတိပ္ပံတရားကိုယုံသေးသေးရှိမှပေါ်များအားထုတ်လို့ကျမတဲ့အာယုံပေါ်မှာရှုစိတ်လေးဆွေးဆွေးမြဲမြဲကတ်တည်နေပြီဆိုရင်အဲ့ဒီအငြိအကြေးတွေလုံးဝဘယ်မှာမဝင်နိုင်တော့ရှုမစိတ်လေးကြီးလေးစင်ကြယ်နေနောက်တော့ကလည်းမှစိတ်နောက်တော့လည်းရှိမှစိတ်ရှိကလည်းမှစိတ်နောက်တော့ကလည်းမှစိတ်ဒီမှစိတ်ကြီးတွေပဲတစဉ်တစ်တန်းနဲ့ဖြစ်ပြီးတော့စင်ကြယ်နေတာရှားစိတ်ကြီးရှားစိတ်ကြီးမဝင်တော့အဲ့လိုစိတ်ဆင်ကြယ်ပြီဆိုရင်တော့ဒိဋ္ဌိဝိတုဒ္ဓိအသိမြင်လဲဆင်ကြယ်သွားတာအသိမြင်ဆင်ကြယ်သွားပြီဆိုရင်တော့အတ္တဒိဋ္ဌိသက္ကာဒိဋ္ဌိကသူ့ကိုပြုတ်သွားတာအဲ့လိုစိတ်ညစ်ကြေးတွေဆင်ကြယ်ပြီးတော့ရှုမှတ်တဲ့အာယုံပေါ်မှာဆွေးဆွေးမြဲမြဲတည်နေပြီဆိုရင်မနေ့ကပြောခဲ့တဲ့ညာတိပြဒနာကြောင့်ဖြစ်စေ၊ဘောဂပြဒနာကြောင့်ဖြစ်စေ၊ရောဂပြဒနာကြောင့်ဖြစ်စေ၊သီလပြဒနာကြောင့်ဖြစ်စေ၊ဒိဋ္ဌိပြဒနာကြောင့်ဖြစ်စေ။အဲဒီဘုဆွေးမှုဆိုတဲ့ဒုက္ခတွေလည်းပဲလုံမြောက်သွား။ငိုကြွေးမှုဆိုတဲ့ပရိဒီဝါတွေလည်းပဲလုံမြောက်သွား။ဒုက္ခပရိဒီဝါတွေကလုံမြောက်သွား။နောက်ဒီတိုင်းဆက်လက်ပြီးတော့အထုလို့စိတ်တည်ငြိမ်မှုတမာရီတွေအကောင်ဖြစ်တန်းစွာရလို့ဖြစ်တဲ့ဖြစ်ထိုက်တဲ့ဉာဏ်တွေပေါ့သူတဘောနန္ဒဘောတည်တဲ့ဉာဏ်ဖြစ်ပျက်ကိုတည်တဲ့ဉာဏ်အဲလိုဖြစ်ပျက်ကိုတည်ပြီးတော့နေဆန်ဥပဒနာဉာဏ်တွေဒုက္ခဥပဒနာဉာဏ်တွေနတ္တဥပဒနာဉာဏ်တွေအစင်းစင်ပြည့်စုံလာတဲ့အခါကလာကြတော့လေကိုယ်ဆင်းရဲမှုဆိုတဲ့ဆင်းရဲဒုက္ခတွေပေါ့စိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတွေဒါတွေလည်းပဲအကုန်လုံးချုပ်ငြိသွားတာစပြီးတော့အာထုဆာယောဂီပုဂ္ဂိုလ်များခန္ဓာကိုယ်ကြီးကနေဖောက်ပြန်လို့ဆင်းရဲတွေဒီဆင်းရဲတွေနဲ့ပဲတွေ့နေရတဲ့ဆက်ကလာကြတော့တရားရှုမှတ်နေရတာကိုပဲ ကိုယ်မပင်မလို့ကိုယ်လည်းဆင်းရဲစိတ်ကလည်းဆင်းရဲကိုယ်ဆင်းရဲမှုဆိုတဲ့ဒုက္ခတွေတွေ့ရစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတွေတွေ့ရအဲ့ဒါလေးကိုသိခံပြီးတော့ရိုးရိုးသေးသေးနဲ့ရှုမှတ်ပွားများအားထုတ်သွားတဲ့ပုဂ္ဂိုလ်ကြတော့စိတ်တည်ငြိမ်ပြီးတော့နိဗ္ဗာန်တရားတွေကင်းပြီးတော့စိတ်တဝိတ္တုဖြစ်သွားပြီးစိတ်တည်စင်ကြယ်သွားပြီးတခြားကိလေသာစိတ်တွေလည်းဘာမှမဝင်တော့ရှုမှတ်စိတ်တွေကြီးတဲ့မြဲနေပြည့်စုံဖြစ်တဲ့ဝိပဿနာဉာဏ်ဤနေစိတ်ဒုက္ခအနတ္တဥပဒနာဉာဏ်ဤဖြစ်အဲ့ဒီချိန်ရောက်တဲ့အခါကျတော့ဒီမှာခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဝေဒနာတွေပေါ်ပေမဲ့လို့လည်းအဲ့ဒီဝေဒနာကိုသိခံပြီးတော့ရှုမှတ်နိုင်သွားတယ်။အဲ့ဒီရှုမှတ်ရင်းကလည်းပဲဝေဒနာရဲ့တကယ့်ကိုအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေသိမြင်လာတဲ့အခါကလည်းကျတော့ဒါကိုကြိုးစားပြီးတော့သိခံပြီးရှုမှတ်သွားရင်ဒီကိုယ်ဆင်းရဲမှုတွေရဲ့ချုပ်ငြိမ်းသွားပုံလေးကိုယ်တိုင်တွေ့ရတာပဲ။အစပိုင်းတော့ယောဂီတို့သိခံပြီးရှုမှတ်ရလိမ့်မယ်။သိခံပြီးရှုမှတ်တဲ့အခါမှာလည်းဇွဲကောင်းကောင်းနဲ့ရှုမှတ်ရလိမ့်မယ်။ဘလောက်တိအောင်ဇွဲကောင်းကောင်းနဲ့ရှုရမလဲဆိုလွန်မြောက်ပြီးတိအောင်မှကြိုးစားမယ်ဆိုတဲ့စိတ်နဲ့ကြိုးစားရမယ်။အဲ့လိုဇွဲကောင်းပြီဆိုရင်တော့ဝေဒနာရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောတရားယောဂီပုဂ္ဂိုလ်ကသေသေးချာချာဉာဏ်နဲ့တွေ့ရပြီ။ဟောဝေဒနာလေးဆိုတာဖြစ်ပြီးတော့လည်းပဲပြတ်သွားတာပါလားဆိုတော့ကိုယ်တိုင်သဘောချတော့လေ။နောက်စိတ်ဆင်းရဲမှုတွေတရားထုတ်ရမှလည်းပဲဒီတိုင်းပဲကိုရှုမှတ်ခြင်းလို့ရှုမှတ်လို့မရတဲ့အခါကလည်းကြတော့ဒီလိုစိတ်တွေဆင်းရဲတာရှုမှတ်တယ်ရှုမှတ်တယ်ဝေဒနာတွေနဲ့ပဲလုံးကြရဲ့စိတ်တွေလည်းစူးစီးလို့မရအဲ့ဒီလိုဖြစ်နေတဲ့အခါကလည်းကြတော့တရားထုတ်ရတာစိတ်တွေဆင်းရဲတာလားအဲ့ဒီစိတ်ဆင်းရဲမှုဖြစ်လာရင်လည်းပဲစိတ်တဏှုပ္ပတနာနည်းနဲ့စိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုသွားရုံကိုယ်ဆင်းရဲမှုတွေဖြစ်လာရင်ဝေဒနာ అను ပဒနာနည်းလေးနဲ့ဝေဒနာကိုသိခံပြီးရှုသွားစိတ်ဆင်းရဲမှုတွေကြုံလာရင်လည်းစိတ် అను ပဒနာနည်းလေးနဲ့အဲ့ဒီရှင်းစိတ်လေးဆင်းရဲဖြစ်နေတာလေးကိုနောက်စိတ်ကလေးနဲ့ရှုမှတ်သွားရုံနောက်ကြတော့ဒီစိတ်ဆင်းရဲတွေလည်းပဲရှုမှတ်မှုအားကောင်းလာတဲ့အခါတမာတိတွေအားကောင်းလာတဲ့အခါကျတော့ခြုံငိမ့်လွန်မြောက်သွားတာတွေကိုကိုယ်တိုင်ကိုယ်ကျတွေ့ရမှာအဲ့ဒီတရားထုတ်ရတဲ့အခါမှာတရားရဲ့ဓမ္မရတ္တဓမ္မပီတိဆိုတဲ့တရားရဲ့မြင့်တင်ဝမ်းမြောက်မှုကြီးဒီဒါလေးတွေကိုယ်တိုင်တွေ့လာပြီဆိုရင်တော့ကိုယ်ဆင်းရဲတွေလည်းပဲချုပ်ငြင်းစိတ်ဆင်းရဲတွေလည်းပဲချုပ်ငြင်းသွားတာကိုယ်တိုင်တွေ့ရပါလေ။ဒါကြောင့်စအထုစမှာကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲပြီမဲ့ရင်းစားပြန်ပြီးတော့ရပါကိုယ်ကကသာဇွဲကောင်းကောင်းနဲ့ကြိုးစားပါကြိုးစားတဲ့အခါမှာလည်းပဲချိန်တဲ့ဣရိယာပုဖြစ်ဖြစ်စီရတဲ့ဣရိယာပုဖြစ်စီသွားတဲ့ဣရိယာပုဖြစ်စီလျှောက်တဲ့ဣရိယာပုဖြစ်စီဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်မလွတ်အောင်ဘောဓရတံဝဇင်ဖြစ်အောင်ဇွဲနဲ့ကြိုးစားပြီးတော့အထုပ်ပါအဲ့လိုကြိုးစားအထုပ်သွားလို့ရှိရင်တောကပိဋိဝါဒီလွန်မြောက်တယ်လို့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေချုပ်ငြိမ်းခြင်းဆိုတဲ့အကျိုးတရားတွေကိုလည်းရနိုင်ပါလေ။ဒါကြောင့်အဲဒီသတိပ္ပံတရားရဲ့အကျိုးတရားတွေကိုမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်အောင်သတိထားဝိရိယစိုက်ပြီးတော့ကြိုးစားအထုပ်ပါလို့ခွန်ကြီးကတိုက်တွန်းသတိပေးပါလေ။